ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်အရှိန်မလျော့သေးတာကြောင့်နိုင်ငံသားကပြန်လာသူတွေကိုနှစ်ပတ်ကြာတီးကြာခွဲနေစေတဲ့မြန်မာအစိုးရကလွှတ်ဆောင်နေတဲ့အစီအစဉ်ဟာစိတ်ကျဉ်နှက်စရာကောင်းပေမဲ့လိုအပ်ချက်တချို့ရှိနေသေးတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကမှအမေရိကန်ပြည်ထောင်စုကနေရန်ကုန်နေစစ်ကိုပြန်ရောက်သွားသူတချို့က VOA ကိုပြောပါတယ်။မတ်လကိုမှနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေကနေရန်ကုန်ကိုပြန်သွားပြီးအခုအခါအစိုးရကစီစဉ်ပေးထားတဲ့တိုင်းတက္ကသိုလ်ဝင်းအတွင်းကကွာရန်တင်းစင်တာမှာနှစ်ပတ်ကြာနေနေရသူ2ဦးရဲ့အတွေ့အကြုံနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုကထွက်ခွာကန်ဒီလေရင်ပေါ်မှာတက်ခင်ကျမ်းမာရေးထောက်ခံစာပြဖို့လိုတယ်လို့ညောင်မျိုးကနေရန်ကုန်မြို့ကိုလေရင်စီးပြန်လာတဲ့ကိုအောင်ထက်ကပြောပါတယ်။၄၀ရောက်မှတာဝန်ရှိသူတွေနဲ့ကျမ်းမာရေးဆိုင်ရာဝန်ထမ်းတွေလာရောက်ကြိုဆိုစစ်ဆေးပြီးနှစ်ပတ်ကြာနေရမယ်။တိုင်းတက္ကသိုလ်ဝင်းအတွင်းကကွာရန်တင်းစင်တာကိုခေါ်သွားကြောင်းသူကရှင်းပြပါတယ်။
ကျွန်တော်တို့လေဆိပ်ကိုဆင်းပြီဆိုတာနဲ့တို့ကနံပါတ်1ကကိုအပူချိန်တိုင်းပြီးတဲ့ခါကျတော့ဒီကျွန်တော်တို့လေရင်ပေါ်မှာပါတဲ့လူတွေအကုန်လုံးကိုတို့ကအဲ့အခန်းလေးတစ်ခန်းတည်းကိုထည့်ပြီးတော့ကျွန်တော်တို့ရဲ့ဒီလေရင်ပေါ်မှာဖြည့်ထားတဲ့ data server တွေကိုကောက်တယ်ပြီးတော့ကျွန်တော်တို့ရဲ့ passport တွေအကုန်လုံးတိမ့်တယ်တိမ့်ပြီးတော့မှတို့ကတုံးထုပြီးရခင်ဗျာပြီးတော့တို့ကျမ်းမာရေးဌာနကနေပြီးတော့လာပြီးတော့ရှင်းပြတယ်ခင်ဗျာဒီကျွန်တော်တို့တွေအကုန်လုံးတို့ကိုစောင့်ကြည့်ရနေနေတော့ဒီ14ရက်နေရမယ်နေတဲ့ခါကျတော့အစိုးရအစီအစဉ်ပေးထားတဲ့နေရာတွေမှာလည်းနေလို့ရတယ်ဒါမှမဟုတ်ဟိုတယ်မှာလည်းနေလို့ရတယ်ဆိုပြီးတော့သူတို့က option ပေးရခင်ဗျာပြီးတော့ဒီအခုသူတို့ပြောတဲ့အစိုးရသတ်မှတ်ထားတဲ့နေရာတွေကျွန်တော်တို့နေရဲ့အင်္ဂလန်ကြီးရဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီနေရာကိုယူလိုက်တာပေါ့တချို့ကတော့ဟိုတယ်မှာသွားနေရခင်ဗျာဟိုတယ်ဆိုတာလည်းဒီသူတို့အဲ့အစိုးရနဲ့ချိတ်ထားတဲ့ဟိုတယ်တွေပေါ့သူတို့သတ်မှတ်ထားတဲ့ဟိုတယ်ကတော့ပေးရတယ်ခင်ဗျာ
အဲ့ဒီ line quarantine center မှာနေနေရသူနောက်တူကမပူးလေးပါအစိုးရကစီစဉ်ပေးထားတဲ့တိုက်ခန်းမှာသောဆောင်တွေကအစာပြည့်ပြည့်စုံဖြည့်ဆည်းပေးရတယ်လို့သူကဆိုပါတယ်
။ကွာရန်တင်းထားဖို့လိုအပ်တယ်ဆိုတဲ့အကြောင်းသူတို့အရင်ဆုံးရှင်းပြတယ်။ပြီးရင်သူတို့ကဘာတာဝန်တွေယူထားတယ်။ညီမတို့ကဘာစီးကဲတွေပြန်လိုက်နာပေးရမယ်ပေါ့။သူတို့အဲ့လိုမျိုးရှင်းပြတယ်။ရှင်းပြပြီးတော့သူတို့ကိုနေမဲ့အခန်းနေပေါ့နော်။စီစဉ်ပေးတယ်။ပြီးရင်ကိုနဲ့တွဲမဲ့လူနှစ်ယောက်နှစ်ယောက်တွဲစီပဲပေးစင်တယ်။တောက်လျှောက်ကမှဟို service တွေကတော့အဲ့လိုမျိုးအပြည့်ပဲပြီးတော့မေးတာကဘယ်သူပေါ့နော်ဖုန်း sync ကလိုမလိုမေးတယ်ဖုန်း sync ကလိုတဲ့လူတွေကိုပေးတယ်ပြီးတော့ညီမတို့အခန်းထဲကိုရောက်တဲ့အချိန်မှာကျတော့အခန်းထဲမှာအယောက်ချင်းစီတိုင်းအတွက်ကိုလိုအပ်တဲ့ပစ္စည်းတွေအကုန်လုံးချထားပေးရဂဒင်းမို့ရဆောင်းခြံောင်းခေါင်းအုံးခေါင်းစွပ်အယခင်ဒီပန်ကပြီးရင်ဟိုရေချိုးခန်းသုံးပစ္စည်းပေါ့အကုန်လုံးအဝိရှော်ရေးစက်ပြားတွေကအစတယောက်တစ်ခုစီပဲဒီတန်းအကုန်လုံးပေးထားပါဘော
နိုင်ငံသားကနေပြန်ဝင်လာသူတွေအတွက်ရန်ကုန်မြို့မှာကွာရန်တင်းစင်တာ23ခုလောက်ရှိတယ်ဆိုပေမဲ့ကျန်တဲ့နေရာတွေမှာနေရာချထားပေးသူတွေနဲ့ပြည့်နေတယ်လို့ပြောပါတယ်ကွာရန်တင်းစင်တာမှာစေနာဝန်ထမ်းလိုအားပေးနေသူတွေအတွက်အသုံးဆောင်တချို့လိုအပ်နေတာကိုသတိထားမိတယ်လို့ကိုအောင်ထက်ကပြောပါတယ
်သူတို့ရဲ့အခက်အခဲတွေကတော့သူတို့တွေကအရန်ပြင်းပန်းနေခင်ဗျာပြီးတော့သူတို့မှာကဒီလက်အိတ်တွေအိမ်နှာခေါင်းစည်းတွေလည်းမလုံလောက်ဘူးလို့ကြားရတယ်ခင်ဗျာ
မြန်မာနိုင်ငံကိုဝင်လာတဲ့နိုင်ငံသားကပြန်လာသူတွေစီမှာCOVID-19 ရောဂါပိုးစတွေ့လာရတယ်ဆိုပြီးပြည်သူလူထုကြားဆွေးနွေးမှုတွေကိုလူမှုကွန်ရက်တွေမှာရေးသားပြောဆိုနေကြတာပါအခုလိုပြည်တော်ပြန်လာရတဲ့နယ်ပတ်သက်ပြီးကိုအောင်ထက်နဲ့မပူလေးတို့ကသူတို့အမြင်တွေကိုပြောပြပါတယ
်ကျွန်တော်တို့ကဗိုင်းရပ်စ်ပါလာတာလည်းမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ပြန်လာခဲ့တယ်ပြီးတော့ဒီလိုရောက်တဲ့အခါမှာလည်းကျွန်တော်ကဗိုင်းရပ်သေးတာလည်းမဟုတ်ဘူးကျွန်တော်ဒီလိုမျိုး14ရက်ဝင်ရတယ်ဆိုတာလည်းဗိုင်းရပ်ရှိလို့မဟုတ်ဘူးဒီလိုမျိုး14ရက်နေလိုက်ရတဲ့အတွက်ကြောင့်ကိုကိုကလည်းတန်တရာကင်းတယ်ကိုပတ်ဝန်းကျင်နဲ့တဏှာကင်းတယ်လို့ခင်ဗျားပါတယ
်။ဒါပေမဲ့ယောဂဘူကပြပနေပြီးတော့ပဲတည်လာရဲဆိုတာတော့မှန်တယ်။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ကတော့ပြပနေတည်လာတာပေါ့နော်။ဒါပေမဲ့သူတို့စိတ်ထဲမှာအဆွဲသွားတာကပြပကဝင်လာတဲ့လူတွေစီကနေပြီးတော့ဒီယောဂဘူကပါလာတဲ့အတွက်ကြောင့်မလို့ဒီလိုလူတွေကိုသူတို့စောင့်ကြည့်ရမယ်။ဒီလိုလူတွေကိုအလိုလျောက်ပေါ့နော်။မုန်းဒီရဲ့စိတ်မျိုးဖြစ်သွားတယ်။အဲ့ဒါကိုမှန်ကန်တဲ့ညီလံပြန်ပြီးတော့အသိပညာပေးတာမျိုးမလုပ်နိုင်ဘူးပေါ့နော်။
line quarantine center မှာနှစ်ပတ်ကြာနေနေရသူတွေကိုစိတ်သက်ပန်းဆိုင်ရာအရာအားပေးဖို့ညဘက်ဒီမှာစိတ်သက်ကိုယ်စားကျောင်းသားတွေနဲ့ဖြိုးပြေစုံ jewelry တို့အစိုးရတွေကလာရောက်ဖြော်ပြကြတယ်လို့ဆိုပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ